ကိုယ်တော်ဘာသာကာကွယ်ဆေးနှမျိုးကိုရေးပေါ်အဖြစ်နဲ့အသုံးပြုဖို့အတွက်အခုတနင်္ဂနွေနေ့မှာနောက်ဆုံးတည်ပြပေးလိုက်ပြီဖြစ်တယ်လို့အိန္ဒိယနိုင်ငံကပြောပါတယ်။နှမျိုးကတော့ AstraZeneca ဆေးကုမ္ပဏီနဲ့ Oxford တက္ကသိုလ်ကထုတ်လုပ်ထားတဲ့ကာကွယ်ဆေးဖြစ်ပြီးတော့နောက်တစ်မျိုးကတော့အိန္ဒိယဆေးကုမ္ပဏီ Bharat Biotech ကထုတ်တဲ့ကာကွယ်ဆေးဖြစ်ပါတယ်။အဲဒီဆေးနှစ်ခုလုံးကိုအိန္ဒိယနိုင်ငံထဲမှာထုတ်လုပ်နေတာဖြစ်ပါတယ်။ရေးပေါ်အသုံးပြုဖို့အတွက်တည်ပြပေးလိုက်တဲ့ကာကွယ်ဆေးနှမျိုးဟာအိန္ဒိယနိုင်ငံမှာထုတ်လုပ်တာဖြစ်တဲ့အတွက်အိန္ဒိယနိုင်ငံသားတိုင်းဂုဏ်ယူရမှာဖြစ်တယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီက Twitter ကနေရေးပါတယ်။အိန္ဒိယနိုင်ငံကကမ္ဘာအကြီးအမားဆုံးကာကွယ်ဆေးထိုးမဲ့အစီအစဉ်တွေကတခုကိုစတင်ဖို့လုပ်နေချိန်မှာပဲအခုလိုကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုဖို့သတင်းထွက်ပေါ်လာခဲ့တာပါ။ကာကွယ်ဆေးထိုးဖို့အတွက်တနင်္ဂနွေလုံးအတိုင်းအတာနဲ့လေ့ကျင့်မှုတွေကိုတော့မနေ့စနေနေ့ကလုပ်ခဲ့ပါတယ်။ AstraZeneca ကုမ္ပဏီကထုတ်တဲ့ဆေးရဲ့ထိရောက်မှုက80ရာခိုင်နှုန်းရှိပြီးတော့အိန္ဒိယနိုင်ငံထုတ်ကာကွယ်ဆေးကတော့ဘေးကင်းပြီးတော့ကုခန်အားတုံ့ပြန်မှုကိုအများကြီးပေးနိုင်တယ်လို့အိန္ဒိယဆေးဝါးကုကေဌာနအကြီးအကဲကဒီနေ့မှပြောပါတယ်။အိန္ဒိယနိုင်ငံမှာတော့ COVID-19 ရောဂါကူးစက်သူ 10.3 သန်းရှိပြီးတော့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဗိုင်းရပ်စ်ကူးစက်သူ 20.4 သန်းနဲ့သေဆုံးသူ3သိန်းခွဲကျော်နဲ့ကမ္ဘာမှာကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။အမေရိကန်နိုင်ငံတော်မှာ COVID-19 ကာကွယ်ဆေး 2.2 သန်းကျော်ထိုးပေးထားပြီးတော့ 7 သန်းကျော်ဖြန့်ဝေထားတယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။ကမ္ဘာတော်မှာတော့ဗိုင်းရပ်စ်ကူးစက်ခံသူ 84 သန်းခွဲကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောပါတယ်။ဗြိတိန်မှာတော့မနေ့ကတရက်ထဲမှာလည်းဗိုင်းရပ်စ်ကူးစက်သူဦးရေဟာ 9,800 ကျော်နဲ့နောက်ထပ်ဆန်းကျင်တင်ခဲ့တယ်လို့ဗြိတိန်ကျန်းမာရေးအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။